ဒီတစ်ပတ်တော့ဆစ်ဆလန်နိုင်ငံကလေယာဉ်မှုတယောက်လေယာဉ်စီကိုလုံးဝမသုံးဘဲတဘာဝကရတဲ့နီယွန်ဂျီစွမ်းအင်ကိုသုံးပြီးဝင်းဟင်မှာတရက်ကျော်ကျော်ပထမဆုံးဖြစ်တဲ့အောင်းအောင်းမြင်းမြင်းပြန်တန်းနိုင်ပြီဆိုတာကိုပြောပြပေးရစီ။ကမ္ဘာနိုင်ငံအများအပြားမှာကမ္ဘာကြီးကိုပူနွေးစေတဲ့ဖန်လုံအင်ဓာတ်ငွေကာဗွန်ဒိုင်အောက်ဆိုက်ထွက်နှုန်းလျှော့ချနိုင်မှုအတွက်နေ၊ရေနဲ့လေထုစွမ်းအင်တွေကိုအစားထိုးလောင်စာဖြစ်နဲ့ပြောင်းလဲပြီးအသုံးချနိုင်ဖို့အတွက်ကြိုးစားလာကြပါတယ်။လျှက်စစ်တပ်မှန်မှန်မဖြန့်ဖြူးပေးနိုင်သေးတဲ့မြန်မာနိုင်ငံမှာလည်းစစ်မှုဝန်ကြီးဌာနကကြီးလက်3၊မြို့ပြ3နဲ့လမ်းမီ3၊နေအောင်ကြီးစွမ်းအင်စနစ်တွေကိုကြက်ငွေ2သိန်းကနေ3သိန်းဝန်းကျင်နဲ့ရောင်းချပေးဖို့စီစဉ်နေတာကိုတွေ့ရပါတယ်။နေအောင်ကြီးစွမ်းအင်3ဆိုလာပြားတွေကနေလျှက်စစ်တပ်ရအောင်ပြောင်းပြီးသုံးဆွဲတဲ့အထက်မှာအခုနောက်ဆုံးလင်းမြန်တစည်းပြန်တန်းနိုင်တဲ့အထိတိုးတက်မှုတွေတွေ့လာရတာပါဆွစ်ဇလန်နိုင်ငံပင်ယန်မြို့ကလေးကနေဇူလိုင်လ9ရက်နေ့မနေ့မှာစတင်ပြန်တန်းတဲ့နေအောင်ကြီးစွမ်းအင်သုံးလင်းမြန်ကိုမောင်းနှင်သူဟာအသက်58နှစ်အရွယ်အန်ဒရီဘော့ရှ်ဘက်ပါသူဟာဆွစ်ဇလန်စစ်တပ်ကတိုက်လျင်မောင်းသူတဦးဖြစ်ပါတယ်လင်းရင်ဟာမြေပြင်ကစတက်လာပြီးကြည်လင်နဲ့ကောင်းခင်ပြပြအောက်မှာပြန်တန်းနိုင်တဲ့အခြေအနေကိုရောက်နေပေမဲ့လင်းရင်မှုကတော့မပြုံးနိုင်သေးပါဘူး။ဒါပေမဲ့သူစိတ်လှုပ်ရှားနေပါတယ်
။ It was very special, you know, at the moment I think that everybody has been waiting for since
ခံစားချက်ကဘာနဲ့မှနိုင်မရပါဘူးဗျာ။သိတယ်မလား။ဒီလိုပြန်နိုင်ဖို့အတွက်ကျွန်တော်တို့အားလုံး9နှစ်နီးနီးလောက်စောင့်ခဲ့ရတာ။နောက်ပြီးနေတိုင်းလိုလိုပဲဒီအကြောင်းကိုတွေးတွေးနေရတာ။ဒါကြောင့်ဒီချိန်ဟာဘာနဲ့မှနိုင်လို့မရပါဘူး။ဒါဟာကျွန်တော်တို့ရဲ့စီမံကိန်းအတွက်တိတ်ကိုအရေးပါတဲ့သမိုင်းမှတ်တိုင်တစ်ခုပါ။အကုန်လုံးလဲစိတ်လှုပ်ရှားနေမယ်လို့ထင်တာပဲ။ကျွန်တော်ကတော့တကယ်ကိုစိတ်လှုပ်ရှားနေတာပါ
။ Solar Impulse HPSIA လင်းလေးဟာတယောက်စီးလင်းရင်ငယ်ဖြစ်ပြီးနေအောင်ကြီးစွမ်းရင်နဲ့တုံးပြီးမောင်းတာပါ။သူ့တောင်မန်ဟာထူးထူးခြားခြားရှည်လျားပြီးပေပေါင်း208ပေရှိပါတယ်။တောင်မန်အပေါ်ဘက်မှာနေအောင်ကြီးကိုရယူတဲ့ Solar Cells တွေရှိပြီးနေ့အချိန်ပြန်တန်းတဲ့အခါနေအောင်ကြီးကနေတဆင့်အတွင်းကဘက်ထရီအိုးကိုအားဖြည့်ပေးပါတယ်။ဒါမှညအချိန်ပြန်တန်းချိန်မှာတိမ့်ထတဲ့ဘက်ထရီစွမ်းအားနဲ့မော်တာကိုလဲစီမှာဖြစ်ပါတယ်။လင်းရင်မှုအတွက်နေခင်းအချိန်တွေ့ခဲ့ရတဲ့အခက်အခဲတစ်ခုကတော့သူဟာစကားများများပြောတဲ့အတွက်အောက်ဆီဂျင်ကိုလိုရာထက်ပိုပြီးသုံးမိတာဖြစ်ပါတယ်။သူတို့အဖွဲ့ဟာအခုလိုပြန်တန်းမှုတွေမလုပ်ခင်တစ်ပတ်လောက်ခရဲကညဘက်မှာပြန်တန်းနိုင်မှုအတွက်အစီအစဉ်တွေကိုဆွဲခဲ့ပါတယ်။ဒါပေမဲ့ဆက်တခုချို့ယွင်းနေတာမို့ရွှေဆိုင်ခဲ့ရပါတယ်ဒီလိုရွှေဆိုင်ရချိန်တုန်းကနေအောင်ကြီးတုံးလင်းရင်မောင်းကြည့်ဖို့စတင်လှုပ်ဆောင်သူနှစ်ဦးဖြစ်တဲ့အန်ဒရီဘော့ရှ်ဘက်နဲ့ဘတ်ထရန်ပစ်ကတ်တို့ဟာစိတ်ပြတ်မှုတွေရှိခဲ့ပေမဲ့မျှော်လင့်ချက်တွေလည်းထားခဲ့ကြပါတယ်ဒေါက်တာဘတ်ထရန်ပစ်ကတ်ဟာ1999ခုနှစ်မိုးပြံမှုပေါင်းနဲ့ကဘာတစ်ဖက်မနာပဲပတ်နိုင်ခဲ့သူပါသူက
You have to understand that the airplane is completely experimental.It's a type of airplane that has never flown in the past.
ဒီနေအောင်ကြီးသုံးလေယာဉ်ကစမ်းသပ်တဲ့အဆင့်မှာပဲလုံးဝရှိနေသေးတဲ့လေယာဉ်မှာအရင်တုန်းကဒီလိုလေယာဉ်မျိုးတစ်ခါမှမပြန်ဘူးသေးပါဘူး။ဒါကြောင့်လေယာဉ်မောင်းတဲ့သူကိုမြေပြင်ကနေကူညီဖို့လိုသလိုလေယာဉ်မြန်ကိုလည်းအထောက်အကူတွေပေးဖို့လိုပါတယ်
။လေယာဉ်ပေါ်ကအဆင့်မြင့်ဤပညာနဲ့တိစောက်ထားတဲ့ဆက်တွေကတဆင့်သတင်းအချက်လက်တွေကိုမြေပြင်ထိန်းချုပ်ရေးလုပ်နေတဲ့အဖွဲ့အစည်းကိုပို့ပေးရတယ်လို့လည်းပြောပါတယ်။လေယာဉ်ဟာကီလိုဂရမ်1600ပေါင်နဲ့ဆိုရင် 3,400 ကျော်ကျော်ပဲရှိတာမို့လင်းဘောကဆက်တွေကလည်းပေါ်ပါပါတယ်ဒီဆက်ဟာအရာအလုံးနှိပါကိုမှတ်တမ်းတင်နိုင်တယ်လို့ဒေါက်တာပစ်ကတ်ကပြောပါတယ
် The team will know about vibrations in the wings about the position
ကျွန်တော်တို့အဖွဲ့ကလင်းတောင်မန်တွေရဲ့တုန်ခါလုံးဘယ်လောက်ရှိတယ်လင်းကိုထိမ့်သိမ့်နေအောင်ဘာလို့ဖို့လိုတယ်ဆိုလာဆဲတွေရဲ့စွမ်းရင်ဘယ်လောက်ရှိနေတယ်စွမ်းရင်ဘယ်လောက်ဝင်ပြီးတော့ဘယ်လောက်သုံးတယ်ဆိုတာတွေကအစားအကုန်သိနိုင်ပါတယ်
ဒီလိုနေအောင်ကြီးစွမ်းရင်တုံးလင်းရင်ပေါ်ပေါက်လာဖို့အတွက်ဒေါက်တာပစ်ကတ်ကစခဲ့တာပါသူမိုးပြံပူပေါင်းနဲ့ကဘာပတ်ခဲ့ပြီးတဲ့နောက်မှာနေအောင်ကြီးစွမ်းရင်ကိုသုံးပြီးပြန်တန်းနိုင်ဖို့အတွက်စဉ်းစားခဲ့သူဖြစ်ပါတယ်လင်းရင်မောင်းတက်တန်း40ရှိပြီဖြစ်တဲ့လင်းရင်မှုဘော့ရှ်ဘက်ကလည်းဒီလင်းရင်ကိုမောင်းနေသူတက်တန်းမဟုတ်ပါဘူးဒီနေအောင်ကြီးတုံးလင်းရင်ဖွဲ့ရဲ့အမှုဆောင်အရာရှိချုပ်ပါဒီစီမံကိန်းအောင်မြင်မှုဟာကောင်းမွန်တဲ့ရာသီဥတုနဲ့နေအောင်ရကြိမ်ပို့ပြီးကြာတဲ့ရက်တွေပေါ်မှာအဓိကမူတည်နေပါတယ်။ဒါကြောင့်ဒီလင်းရင်ပြန်နိုင်ခွင့်ရမယ်အခွင့်အရေးဟာတိတ်ကိုနှဲပါပါတယ်လို့လင်းမှုဘော့ရှ်ဘက်ကပြောပါတယ်
။ July is a very good month so we'd like to use this month to do
July လဟာရာသီဥတုတိတ်ကောင်းတဲ့လပါ
ဒီလာထဲမှာပဲပြန်ဖို့ကောင်းတာမို့ခုလိုကျွန်တော်တို့စီစဉ်တာပါ။ညဘက်ဒီမှာနှစ်ခါလောက်ပြန်ရမှာဖြစ်ပေမဲ့အောင်အောင်မြင်မြင်ပဲပြန်ဖို့ကြိုးစားရမှာပါ
။လင်းမပြန်တန်းခင်ကနမိတ်ဖတ်ခဲ့တယ်လို့ပဲ။ဘော့ချ်ဘက်ကအောင်အောင်မြင်မြင်ပြန်တန်းနိုင်ခဲ့ပါတယ်။လင်းစီလုံးဝမသုံးပဲနေအောင်ကြီးစွမ်းအင်ကိုသုံးပြီးပြန်တန်းခဲ့တဲ့အချိန်ဟာ26နာရီ6မိနစ်ကြာပါတယ်။ Solar panels ပေါင်း 12,000 ကနေရတဲ့နေအောင်ကြီးစွမ်းအင်နဲ့ပြန်တန်းခဲ့တဲ့လင်းဟာဆွစ်ဇာလန်နိုင်ငံမြို့တော်ဘန်းရဲ့အနောက်တောင်ဘက်မိုင်30กว่าမှာပြန်လည်ဆင်းသက်ခဲ့ပါတယ်။သူ့ရဲ့ဒီခီးစင်တွင်လေယာဉ်ခန်းထဲမှာအနှုတ် 20 ဒီဂရီဆဲလ်စီယပ်လောက်ထိအေးခဲ့တာကိုခံခဲ့ရတဲ့ပြင်တောက်ရည်လည်းခဲသွားတယ်လို့ဆိုပါတယ်။သူဟာပင်လယ်ရေမျက်နှာပြင်အထက်အမြင့်ပေး 28,000 လောက်ကနေဖြန်းမြတနားကြီး26မိုင်နှုန်းနဲ့မောင်းနှင်နိုင်ခဲ့တာပါ။သူမောင်းနှင်ခဲ့တဲ့တရက်ကျော်ကာလအတွင်းလေယာဉ်စီးလုံးဝမသုံးတဲ့အတွက်ပဝင်းကျင်းကိုတစုံတရာမညဉ့်ဉန်းစေခဲ့ဘူးလို့လည်းပြောပါတယ်။ဒေါက်တာပစ်ကတ်ကတော့ဒီလင်းပြန်ပြန်တန်းနိုင်တာဟာခစ်သက်ကိုစလိုက်တာလို့ပြောခဲ့တဲ့အပြင်ဒီခစ်သက်မှာအစားထိုးလောင်စာဆွမ်းအင်ကိုမဖြစ်နိုင်ဘူးလို့ထင်ထားတဲ့နေရာတွေမှာပါတုံးနိုင်တော့မယ်လို့ပြောဆိုခဲ့တာကိုပြန်လည်ဖောက်သည်ချာရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။